Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဧပြီလ9ရက်တနင်္လာနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညဘက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမသင်္ကီထိုက်ပါရှင်။စီးရီးယားပေါ်စီးရီးယားအရေးယူဖို့ဆိုတာကိုထည့်သွင်းစဉ်းစားထားတဲ့အကြောင်းအမေရိကန်ကာကွယ်ဝင်ကြီးကပြောဆိုလိုက်ပါတယ်။နျူကလ িয়ার ဖျက်သိမ်းရေးမြောက်ကိုရီးယားဘက်ကဆွေးနွေးလိုတဲ့ဆန္ဒရှိတဲ့အကြောင်းအမေရိကန်ကအတည်ပြုတယ်ဆိုထိတ်တန့်ရရှိသူကပြောဆိုပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်။
အခုညနာဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုနှစ်ရက်ကြာသွားရောက်မဲ့လူကယ်ပြန်ဝင်ကြီးရဲ့ခရီးစဉ်နဲ့ပတ်သက်လို့
အဓိကရည်ရွယ်ချက်ကတော့ဒီစခန်းတွေမှာရှိနေတဲ့ဒီစစ်စစ်ပြီးသားပုံကိုယ်တွေကိုဒီမြန်မာနိုင်ငံဘက်မှာအစဉ်အမြဲဖြစ်နေတဲ့အစီအစဉ်တွေကိုရှင်းပြဖို့ဖြစ်ပါတယ်။အဲ့တော့ပြီးရင်တော့ကျွန်တော်တို့ဒကာမှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေး
ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောပြချက်နဲ့တူနာဆင်ရမှာပါ။တခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်တို့ကြားကစီးရီးပြိပခါတွေနဲ့ပတ်သက်လို့သိထားရတဲ့သတင်းလွှာတွေကတော့ KIA နဲ့တပ်မတော်ကြားကတင်မာမှုကြောင့်ဒေသရင်းသွာလာရေးကန့်သတ်မှုတားဆီးမှုတွေရှိနေတာနဲ့အတူကရင်ပြည်နယ်မှာတော့ KNU နဲ့စစ်တပ်ကြားစစ်ရေးတင်းမာနေပြီးကုညီပေးအဖွဲ့ဝင်တဦးတနတ်ထိမှန်တည်ဆုံခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင်
။စီးရီးယားပေါ်စစ်ရေးရအရေးယူဖို့ဆိုတဲ့ကိစ္စကိုအမေရိကန်တို့ပြစ်ပင်မထားဘူးလို့အမေရိကန်ကာကွယ်ဝင်ကြီးချင်းမက်တစ်ကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစင်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပေးဆက်ရမယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်ကာကွယ်ဝင်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီကိစ္စကိုကင်တွယ်ဖို့အတွက်အမေရိကန်က NATO မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ကာတာကမ္ဘာတစ်လွှာကမဟာမိတ်တွေနဲ့အတူဆောင်ရွက်နေတယ်လို့လည်းဝင်ကြီးမက်တစ်ကသတင်းထုတ်တီကိုပြောဆိုပါတယ်။ဓာတုလက်နက်အားလုံးရှင်းလင်းပြည်ရေးလုပ်ငန်းစဉ်မှာရုရှားကအာမခံထားတဲ့ကြားကပဲဓာတုလက်နက်တွေဘာကြောင့်ဆက်ပြီးသုံးနေတယ်လဲဆိုတာကိုအရင်ဆုံးကြည့်ကြရမယ်လို့အမေရိကန်ကာကွယ်ဝင်ကြီးမက်တစ်ကပြောဆိုပါတယ်။ကာတာဆော့ဘွားနယ်နဲ့အမေရိကန်စစ်ထနာချုပ်ပင်တဂွန်မှာတင်းနှင်းလာနေမှာတွေ့ဆုံပါတယ်။ဆီးရီးယားနိုင်ငံထွင်းကဓာတုလက်နက်နဲ့တိုက်ခိုက်မှုတွေကိုအပြင်းထန်ရှုတ်ချတဲ့အကြောင်းဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတာဝန်ခံရမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်တို့သဘောတူခဲ့တဲ့အကြောင်းလဲအမေရိကန်သမ္မတအင်ဂျူရောကမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ဖော်ပြောဆိုထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ဖျက်သိမ်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးလို့ကြောင်းပထမဆုံးချိန်တိုက်ရိုက်လှည့်ဝက်သတင်းစကားပါလိုက်တယ်လို့အမေရိကန်ဘက်ကအတည်ပြုပေးလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်အနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံလို့တဲ့ဆန္ဒရှိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ဘက်ကအခုလိုတိုက်ရိုက်စကားပါလာတာလို့အမေရိကန်အကြီးအကဲရရှိသူကမနေ့ကထုတ်ပြောလိုက်ပါတယ်။အမေရိကန်ရရှိတွေကအမေရိကန်ဆိုရနဲ့မြောက်ကိုရီးယားဆိုရကြတိုက်ရိုက်လှုပ်ဝဲချိတ်ဆက်နေတာတွေရှိတယ်လို့လည်းထုတ်ပြောထားပါတယ်။ကင်ဂျွန်အွန်အနေနဲ့အခုလိုဆွေးနွေးလို့ကြောင်းပြီးခဲ့တဲ့လတည်းကတောင်ကိုရီးယားကတဆင့်အမေရိကန်ကိုလှုပ်ဝဲကမ်းလှမ်းခဲ့ပေမဲ့ဒီကိစ္စသတင်းမီဒီယာထဲမှာလည်းလုံးဝမဟခဲ့ပဲအခုမှပထမဆုံးချိန်တိုက်ရိုက်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းမှာပဲတောင်ကိုရီးယားရာရှိတွေကသမ္မတထရမ့်ကိုအခုလိုမြောက်ကိုရီးယားဘက်ကဆွေးနွေးလို့ကြောင်းတဆင့်စကားပါပြီးခဲ့တဲ့ကမြောက်ကိုဒီကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးကြောက်လျှောက်လိုလားတဲ့သမ္မတထရမ့်ဘက်ကမေလမကုန်ခင်မှာမြောက်ကိုရီးယားကောင်ဆောင်ကင်နဲ့တွေ့ဆုံလို့ပါတယ်လို့အတည်တရောပြောခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့တိတ်ဆိတ်နေကြရကနေအခုလိုလှုပ်ဝဲစကားစပါလာတာပါ။ဒါပေမဲ့မေလကုန်မှာလည်းဖို့ပြင်ဆင်နေတဲ့တမိုင်းဝင်ပထမဆုံးဖြစ်မဲ့အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲဘယ်နိုင်ငံမှာဖြစ်မဲ့ဘာတွေဆွေးနွေးမယ်ဆိုတာအပါအဝင်ဆွေးနွေးပွဲအသေးစိတ်အချက်အလက်တွေကိုတော့ခုထိနှစ်နိုင်ငံလုံးကဖွင့်ပြောကြသေးပါဘူး။အရင်တုန်းကတော့မြောက်ကိုရီးယားကသူ့ဘော်စီဝိုင်းပိတ်ဆို့တိုက်ခတ်မှုတွေဖြေလျှော့ပေးပြီးစာနယ်ဇင်းအကူအညီပေးမယ်ဆိုရင်နျူကလ িয়ার လက်နက်အစီအစဉ်တွေရဆိုင်ပေးမယ်လို့ပေးခဲ့တဲ့ကိစ္စတွေကိုပယ်ဖျက်ခဲ့မှုချိန်မှာဒီထိပ်သီးဆွေးနွေးပွဲဖြစ်ဖို့ရှိနေတာပါခင်ဗျ။
တရုတ်ကားတွေတွင်သွင်းမှုအပေါ်အမေရိကန်ကအခွန်တက်တက်တာတာကောက်ယူနေတဲ့အချိန်မှာအမေရိကန်ကားတွေတင်ပို့လာမှာတော့အခွန်ကောက်ကြီးမြင့်လာတာကြောင့်အထိနှားရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးတရုတ်နဲ့အတိတ်ပဲမဲ့မိုက်မဲတဲ့ကုန်သွယ်ရေးလို့ဒီကနေ့တနင်္လာနေ့မှာရှုတ်ချပြောဆိုလိုက်ပါတယ်။ တရုတ်ကနေအမေရိကန်ကိုကားတစ်စင်းသွင်းရင်နှစ်ထပ်တမ၅၀၀ကိုင်းနှုန်းမဲ့အခွန်ဆောင်ရတယ်လို့သမ္မတထရန့်ကတွစ်တာမှာရေးပါတယ်။အမေရိကန်ကနေတရုတ်ကိုကားတစ်စင်းပို့ရင်တော့၂၅၀၀ကိုင်းနှုန်းအခွန်ဆောင်ရပါတယ်။ဒါကမျှတာတဲ့ကုန်သွယ်ရေးမဟုတ်ပါဘူး။ဒါကနှစ်ပေါင်းများစွာဖြစ်နေတဲ့အထိပ္ပယ်မဲ့မိုက်မဲတဲ့ကုန်သွယ်ရေးနဲ့တူတယ်လို့သမ္မတထရန့်ကရေးသားခဲ့ပါတယ်။ ဖြေတစ်ခုရှိလာမယ်လို့သမ္မတထရန့်ကကြိုတင်ခံမှန်းပြောဆိုခဲ့ပြီးနောက်တည့်မှာပဲတရုတ်အပေါ်ထပ်ပြီးတော့ဝေဖန်ပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိအခြေအနေအရအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာနဲ့အတူအပြန်အလှန်အခွန်တိုးကောက်မှုမပြေမလည်ဖြစ်နေတာကတော့ပြေလည်ဖို့မရှိသေးပါဘူးရှင်
။တောင်ကိုရီးယားနိုင်ငံမှာတော့နောက်သမ္မတဟောင်တူဖြစ်တဲ့လီမြောင်ဘက်ကိုလက်စားမှုနဲ့ငွေကြေးတလွဲသွင်းမှုတွေနဲ့ထပ်တရားဆွဲလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချန်နေ့ကပဲအရင်သမ္မတဟောင်ပတ်ကွန်ဟေကိုလက်စားမှုနဲ့ထောင်ဒဏ်24နှစ်ချပေးလိမ့်မှာပဲ။သူမရင်သမ္မတဖြစ်ခဲ့တဲ့လီကိုဒေါ်လာ10သန်းတောင်ကိုရီးယားထောင်လိုင်းအေဂျင်စီနဲ့ Samsung ကုမ္ပဏီတို့ကနေလက်ပေးတာယူခဲ့တယ်လို့တရားဆွဲလိုက်တာပါ။2008ခုနှစ်ကနေ2013ခုနှစ်ထိသမ္မတတာဝန်ယူခဲ့တဲ့လီကိုသူပိုင်တဲ့ကုမ္ပဏီကနေဒေါ်လာ33သန်းတလွဲသုံးခဲ့တယ်လို့လည်းအစိုးရတရားသူကြီးတွေကစွပ်စွဲထားပြီးပြီးခဲ့တဲ့လတည်းကဖန်စီထိန်းသိမ်းထားခဲ့ပါတယ်။အရင် Hyundai ကုမ္ပဏီမှုဆောင်ရရှိချုပ်ဖြစ်ခဲ့တဲ့တမျိုးချစီးပွားရေးလုပ်ငန်းရှင်လီဘက်ကတော့သူ့အနေနဲ့ဘာမှအမှားလုပ်ခဲ့တာမရှိဘူးလို့ညှင်းဆိုထားပြီးဒီစွပ်စွဲချက်ကနိုင်ငံရေးရလှုပ်ရှားမှုသာဖြစ်တယ်လို့ပြန်ပြောထားပါတယ်။သမ္မတမဖြစ်ခင်ဆိုးမျိုးတော်ဝင်ဖြစ်ခဲ့တဲ့လီအနေနဲ့အခုလိုလက်စားမှုနဲ့အေးအေးယူခံရတာကတောင်ကိုရီးယားတော်ဝင်ထမ်းဆောင်ခဲ့စဲနဲ့အနားယူသွားခဲ့တဲ့သမ္မတတွေထဲမှာ၄ဦးမြောက်ဖြစ်ပါတယ်။သူနောက်သမ္မတဖြစ်ခဲ့တဲ့ပါကအနေနဲ့သမ္မတတော်ဝင်ထမ်းဆောင်နေနောက်လက်စားမှုတစ်ခုနဲ့သမ္မတတော်ဝင်ကနေဖေရှားခံခဲ့ရပြီးနောက်ဆုံးထောင်ဒဏ်တွေကျခဲ့ရတာဖြစ်ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာဦးဝင်းမြင့်ကိုတမရတင်မြှောက်လိုက်တာကြောင့်အစိုးရအတွက်အင်အားသစ်တရဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။တမရဦးဝင်းမြင့်ကပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူစဉ်ကလည်းလွတ်တော်အတွင်းမှာပြက်ပြက်သားသားပြောဆိုလုပ်ကိုင်တတ်သူလို့နာမည်ရခဲ့တာပါ။တမရဦးဝင်းမြင့်ဟာဒေါက်ဆန်းစုကြည်အပေါ်တစ္ဆာရှိနာခံသူတစ်ဦးဖြစ်ပြီးဒေါက်ဆန်းစုကြည်အနေနဲ့လုတ်ပိုင်ခွင့်အာဏာတချို့ကိုလွှဲပေးလိမ့်မယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကရှုမြင်ပါတယ်။သမ္မတချမ်းတစ္ဆာချင်းဆိုပွဲမင်းကွန်းမှာလည်းသမ္မတဦးဝင်းမြင့်ကလူ့ခွင့်ရေးတည်င်းလွတ်လပ်ခွင့်လိုအပ်ချက်တွေကိုပြောဆိုခဲ့တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးအခြေခံဥပဒေပြင်ဆင်ရေးတို့ကိုလည်းဂရုပြုပြောဆိုခဲ့တာပါ။သုံးသပ်သူဒေးဗစ်မက်တီယာဆန်ကတော့ပါတီရဲ့အမာခံအတွေ့အကြုံရှိတဲ့နိုင်ငံရေးသမားနောက်လွတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူစဉ်ကာလအတွင်းမှာစစ်တပ်နဲ့ရင်ဆိုင်လူချောင်းပြတ်တထားသူတို့ကိုရွေးချယ်လိုက်တာကစိတ်ဝင်စားဖို့ကောင်းတယ်လို့ပြောပါတယ်။နိုင်ငံရေးသုံးသပ်သူဆိုင်းဝမ်ဆိုင်းကတော့တမရတဲ့ရွေးချယ်မှုဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တယ်ဆိုတဲ့အပေါ်သဘောတူပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့ Pacific Forum မှာသုတေသနပြုစုနေသူကိုနေရန်ဦးကတော့ဒေါက်ဆန်းစုကြည်ခေအလွန် NLD ပါတီတွင်မှအကွဲအပြဲတွေဖြစ်လာနိုင်တဲ့အပေါ်စိုးရိမ်နေလို့ပြောပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအဖွဲ့အစည်းတွေတွင်အုပ်စုဖွဲ့တဲ့နိုင်ငံရေးယဉ်ကျေးမှုကြောင့်အနာဂတ်မှာ NLD ပါတီတွင်အုပ်စုချင်းအားပြိုင်မှုတွေတွေ့လာရနိုင်တယ်လို့လည်းကိုနေရန်ဦးကထောက်ပြပါတယ်ရှင်
။ Hungary ဝန်ကြီးချုပ် Viktor Orbán ဝန်ကြီးချုပ်သက်တမ်း3ချိန်မြောက်ဖြစ်မနေ့က Hungary ရွေးကောက်ပွဲအတွင်းထပ်မံရွေးခန့်လိုက်ရပါတယ်။နိုင်ငံခြားကရွှေပြောင်းဝင်ရောက်လူသူတွေလက်ခံရေးဆန့်ကျင်တဲ့ဝန်ကြီးချုပ်အော်ဘန်ရဲ့မူဝါဒကြောင့်အစပိုင်းရွေးကောက်ပွဲရလဒ်တွေရာသူ့ရဲ့ Fidesz Party လွှတ်တော်ထဲမှာနေရာအများစုရခဲ့ပြီးလွှတ်တော်မှနေရာ3ပုံ2ပုံကိုရထားခဲ့ပါတယ်။တနင်္ဂနွေနေ့ညရွေးကောက်ပွဲရလဒ်ထွက်လာပြီးအချိန်မှာတော့အော်ဘန်ကငါတို့အောင်ပြီး Hungary နိုင်ငံကိုငါတို့ကာကွယ်နိုင်ပြီလို့သူ့ရဲ့ထောက်ခံသူတွေကိုပြောလိုက်ပါတယ်။အော်ဘန်ကပဲဥရောပဒေသတွင်းကိုမွတ်စလင်ရွှေပြောင်းအခြေချသူတွေအခုလိုဝင်လာနေတဲ့အချိန်မှာဒီရွေးကောက်ပွဲရလဒ်ကဟန်ဂေရီနဲ့နိုင်ငံရဲ့ခရစ်ယာန်ယဉ်ကျေးမှုကိုကာကွယ်ထိန်းသိမ်းနိုင်မှုအတွက်အောင်မြင်မှုကြီးဖြစ်တယ်လို့ပြောလိုက်ပါတယ်။အော်ဘန်ဟာဟ Hungary, Ubani, Hungary, Suare, Tawan, Tesson, like a Tatan, Sudupon, Legion, Shidabi, Winjo Yaduma, Tatan, Tongjin, Tawan, Tatan, Sama, Chevale, together Ubaha, Nanganjaga, when Shibio, Wayo Lamago, Sanji, the PMSO, Sion Gama, Muslim, Shibio, Wayo Lamujo, Hungary, Nanga, the PV, the Siso Labi, now so Piaton Dama, the Jalu, Jogabale, Tabin, Uyoba Tamaga, Eun in a Hungary Nangango, Hungary Nangadari, let her go, Lu Navy.
ဥရောပရင်ကျေးမှုကိုညံ့ညွန်းစေမယ်လို့လည်းဥပန်းကဆွဆွဲလာခဲ့ပါတယ်ခင်ဗျာ။ဂျာမနီနိုင်ငံအနောက်ပိုင်းမွန်စတာမြို့ကလူအုပ်ထဲကိုအသက်40ရှစ်နှစ်အရွယ်ဂျာမန်နိုင်ငံသားကားနဲ့ဝင်တိုက်ခဲ့တဲ့အကြောင်းရင်းကိုမသိရသေးဘူးလို့အစိုးရရှင်းနေတွေကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။နာမည်ထုတ်ပြန်မထားတဲ့ကားနဲ့ဝင်တိုက်ခဲ့သူအမျိုးသားကတော့ကားထဲမှာပဲသူ့ကိုယ်သူတနက်န တကူတော်လှုပ်ရှားခဲ့တာလို့ယုံကြည်တဲ့အကြောင်းလဲမနေ့တနင်္ဂနွေနေ့မှာပဲရဲကပြောဆိုထားပါတယ်ရှင်
ဆိုမာလီယာနိုင်ငံမှာတော့ဝန်ကြီးချုပ်နဲ့အာဏာလွန်ဆွဲဝဲဖြစ်ပြီးလွှတ်တော်ကထာဒီနေ့နှုတ်ထွက်သွားပါပြီ။လွှတ်တော်ကထာမူဟာမက်အိုစမန်ဂျာဝါရီဘောအယုံကြည်မရှိကြောင်းဆိုကိုဒီနေ့လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာလွှတ်တော်ဒီယိုကာအက်ဖ်ဒီဝလီမူတီကဥက္ကဋ္ဌဂျာဝါရီထွက်သွားပြီလို့ဒီနေ့ကြေညာလိုက်တာပါ။ဝန်ကြီးချုပ်နဲ့သုံးပတ်ကြာအာဏာလွန်ဆွဲနေခဲ့တဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျာဝါရီအနေနဲ့အခုလိုနှုတ်ထွက်ဖို့စတင်ထားတယ်လို့လည်းဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာဝန်ကြီးအက်ဖ်ဒီရာမန်ဟော့ရှ်ဂျေဘရီကအင်တာနက်တွစ်တာကနေကြေညာထားခဲ့ပါတယ်။လွတ်တော်မှာဟိုစင်အရပ်စီကလည်းလွတ်တော်မှာဥက္ကဋ္ဌနှုတ်ထွက်ကြောင်းကြေညာခဲ့တာကိုပြောပြပြီးဥက္ကဋ္ဌဂျာဝါရီအနေနဲ့သမရမိုဟာမက်အဗ်ဒူလာဟီဖာမိုဂျီအကြံပေးသလိုနောက်ထပ်နိုင်ငံရေးရှေ့မတူနောက်မဆုတ်တာဖြစ်လာမှာကိုရှောင်ရှားနိုင်ဖို့အခုလိုနှုတ်ထွက်တာလို့ဆိုပါတယ်။ဂျာဝါရီရဲ့လက်ထောက်တူကလည်းဂျာဝါရီအနေနဲ့အခုလိုနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးလွတ်တော်မှာနှုတ်ဆက်မိကုန်ဗိုလ်ထုနဲ့ပြောဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။ဧပြီလ9ရက်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေထဲမှာတော့လူကယ်ပြန်ဝင်ကြီးရဲ့ဘင်္ဂလားဒေ့ရှ်နှစ်ရက်ကြာခရီးစဉ်မှာပါရီဆူနွေးကြမလဲဆိုတာကြည့်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာဒုက္ခတွေပြန်တဲ့လက်ခံရေးကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အဓိကထားဆွေးနွေးသွားမယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။နှစ်ရက်ကြာမဲ့ဒီခရီးစဉ်မှာကောက်ဆက်ဘဇားကဒုက္ခတွေစခန်းကဒုက္ခတွေတွေနဲ့ပါတွေ့ဆုံပြီးပြန်လည်လက်ခံရေးနဲ့ပတ်သက်လို့ရှင်းလင်းပြောကြားသွားဖို့လည်းရှိကြောင်းသူကပြောပါတယ်။ဒီခရီးစဉ်ဟာမြန်မာနိုင်ငံကအဆင့်မြင့်အရာရှိတွေတဲကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခတွေစခန်းတွေကိုပထမဦးဆုံးသွားတဲ့ခရီးစဉ်ဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမနက်ပိုင်းဧပြီ17ရက်နေ့မှာသူ့ရဲ့နှစ်ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်စတင်မှာဖြစ်ပါတယ်။ဒုက္ခတွေပြန်လည်လက်ခံရေးလှုပ်ဆောင်နေမှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေပြင်းထန်နေချိန်မှာပဲဒီခရီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ခရီးစဉ်အတွင်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ဒုက္ခတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့ဘာတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတာကိုအသေးစိတ်မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဆိုရဲမြန်မာနိုင်ငံဘက်ကဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်ဖို့စီစဉ်ထားတာကြောင့်ဒါဟာမြန်မာအစိုးရအစိမ့်မြင့်အရာရှိတဦးအနေနဲ့ပထမဆုံးအကြိမ်ဒုက္ခသည်စခန်းတွေကိုတွားရောက်ခြင်းလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပြတာဖြစ်ပါတယ်
။ဘောယူနဲ့မမကကရောက်နေတယ်ဆိုတာမျိုးအဲဒီမှာရှိတဲ့ဒီအဲဒီဟိုဘက်ကနေရောက်နေတဲ့သူတွေကပြည်ချင်းမှသိမယ်ဒီ message share ရောက်လားမရောက်လားဒီတဲ့စကားတွေကတကယ်ရောအမှန်ကိုသိရလားဆိုတော့အဓိကတော့ဘာလဲဆိုကျွန်တော်ပြန်လည်လက်ခံရေးကိုကျွန်တော်တို့အစီအစဉ်ဖြစ်နေတယ်အစီအစဉ်ပြောင်းကြိုးစားဆောင်ရွက်နေတယ်အစီအစဉ်လည်းဖြစ်တယ်ဒါပေမဲ့ပြန်လည်လက်ခံဖို့အတွက်မစနိုင်ဘူးပေါ့အဲ့တော့ဒီဘုရားကျုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေကြတာရှိနေတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်ဒါကြောင့်မို့ကျွန်တော်တို့သွားတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွီဘင်္ဂလားဒေ့ရှ်နိုင်ငံတွားရောက်ခဲ့စဉ်မှာမြန်မာပြည်ကိုပြန်ပို့မယ့်ဒုက္ခသည်အိမ်တောင်စု1900နီးပါးနဲ့လူဦးရေ8000ကျော်စည်ရင်းကိုဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပေးအပ်ခဲ့ပါတယ်။လောလောဆယ်မှာဒီလူဦးရေ8000ကျော်ထဲက800ကျော်ဟာမြန်မာပြည်မှာနေထိုင်ခဲ့သူတွေအဖြစ်နှစ်ဖက်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဦးသိန်းစွေကမကြသေးခင်ကပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့လူစည်ရင်းပေးတာမှာသဘောတူထားတဲ့ ตั้งแต่ปงจะมาพบเป็นปู่ทาราลีในปัตตาลูในนายงานจะเจตวิสุนีพิชามิลูเลดาวดาวิมยาอีกาสุวารีปิงลาดิชเป็นกูทวีตัวจารีแต่เนี่ยชีเรดูข้าเทรีนั่นเนี่ยเป็นเนี่ยเป็นอีเป็นอาซีเซนตัวตุนีเจกูปีเกเรจโนไอลามาปิงลาดิชเนี่ยมีมานั่นนายงานตัวตุลเลมยิ่งทุกเก็บไปเมติดชาชามาซาตินายดีบาบูปีเกเรจะไปงามีมานั่นงานกูช่วยดาลายเอาเคเร กุลาตมะกะเล่าตัวอื่นมุจอาสุลามเวลากะจะใครมีเอาไปกูตัวเอาแค่มาทวีตัวเรื่องดูข้าเดรีเป็นเลนียาชาทายเป็นเส้นสองยมูริกูมาตุยเกียร์อาจารย์ดูข้าเดรีเนียเป็นยี่ห้าเส้นเดมพีเดบุลุสุทาวารีทวีเมลชีมีมาอาสุยาเบกาโรดากุนิสันทวีเป็นเลนเล็กขันยี่ตัวเส้นเดนีทามาชีเรลุสุทาวารีที่คิดจะมาดูข้าเดรีเนี่ยตัวส่งบีเป็นเลนเล็กขันนายยี่ตัวเป็นเส้นทาราริกูดูข้าเดรีตุชีนายโมเส้นเลี้ยงสุตัวเมลุเลวุนยี่กะสุวารี
เจ้าหนูอ่ะกูดีงั้นงั้นเราเนี่ยสายุทธมาเลยเราอยู่เนี่ยเอฟเอฟแมนเราอยู่เนี่ยอันนี้เราป่าวนาหมู่เราอยู่ในเชียร์อยู่ในดีบีดูแต่เนี่ยเรื่องนี้ไงมีเราเอ็มโอยูเลยเราต้องเราเชียร์นี่ก็มีเราเนี่ยเนี่ยสวัสดีเชียร์นี่กูเจ้าหนูเราเชียร์นี่วิพีเดียร์เจ้าถ้าจะบอกจะพี่บีดูตัวเลยอยู่เนี่ยเลยทัวร์ป่าวลามัยเราเชียร์เนี่ยปุ่มมาเรื่องนี้เรื่องงานนี้กูแต่ว่ามาป่าวดีเราเลยเชียร์พี่ไม่ได้เพราะเราอยู่ตัว
ပြောနိုင်ရပါတော့တကယ်လည်းလုံရကြည်ကြိုင်မယ်ဖြစ်နေ။နေ့ရက်ကြာခီးစဉ်အသေးစိတ်အစီအစဉ်ကိုတော့ညနေစေရှိသေးကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကVOA ကိုခုလိုပြောပါရယ်။အဲ့တော့အဓိကတော့ကျွန်တော်တို့ဒါကာနဲ့ကော့ခ်စာနဲ့နှစ်ခုသွားဖို့အစီအစဉ်နေပါတယ်။အဲ့တော့အခုအစီအစဉ်အသေးစိတ်ကတော့အခုကျွန်တော်တို့ဒါကာဘက်မှကျွန်တော်တို့မြန်မာသမ ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်
။ဒုက္ခသည်စခန်းတွေကိုမြမအစိုးရအစင်းမြင့်တာဝန်ရှိသူတဦးအခုလိုတွားရောက်မဲ့ဒီအစီအစဉ်ကိုချိန်နဲ့အားရကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တတော့ပြန်လဲပေးဖို့မယ်လူတစ်တောင်းလောက်စည်ရင်းကိုလည်းမကြခင်မှာမြမအာဏာပိုင်တွေလက်ထဲပေးအပ်သွားမယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြထားကြပါတယ်ရှင်။
မေခပြောပြခဲ့တာပါရှင်အခုတော့ကချင်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမအစိုးရတပ်တို့ကြားကတင်မာနေတဲ့စီးရီအခြေအနေတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ကချင်ပြည်နယ်ဖားကန့်နယ်တနိုင်းဒေသမှာကချင်လူလက်ရေးတပ်ဖွဲ့ KIA ကအစိုးရတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးနောက်ဒေသတွင်းမှာစီးရီတင်မာမှုတွေမြင့်တက်လာခဲ့သလိုတိုက်ပွဲတွေပိုမိုပြင်းထန်မဲ့အလားအလာတွေလည်းရှိနေပါတယ်လောလောဆယ်မှာတော့တနိုင်းဒေသမှာဒေသခံပြည်သူတွေကိုဒေတာရင်းသွာလာရေးကန့်တတာနဲ့တာစီစစ်စစ်နေတာတွေရှိသလိုဖားကတ်မှာလည်းနှစ်ဖက်တပ်တွေအသင့်အနေထားရှိနေပါတယ်လက်ရှိကချင်ပြည်နယ်ကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်ပြည်နယ်ဖားကတ်မြို့နယ်မှာတရားညီတော်ရှိအစိုးရစစ်စခန်းကိုတောက်ကြနေက KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့တနိုင်းမြို့နယ်လမုံကြီးရွာကပြည်သူစစ်စခန်းကိုထပ်မံတိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှာတော့တနိုင်းဒေသမှာတိုက်ပွဲတွေမဖြစ်ပွားပေမဲ့ဒေသခံတွေတွာလာရမှာတော့ကန့်တတာတွေစစ်ဆေးတာတွေရှိနေတယ်လို့တနိုင်းဒေသခံတဦးကပြောပါတယ
်။ကိုရီးယားလူမျိုးကြီးရောမှာဒီလူစစ်တပ်ကမှညနေကျော်ကနေ9နာရီဆွဲလောက်အဲ့ဒီအချိန်တုန်းကတိုက်ပွဲတွေကအဲ့တော့ရှိနေတာ။တိုက်ပွဲရှိတဲ့နောက်ပိုင်းမှာတော့ဒီမှာတော့ဆက်ပြီးတော့ဘာမှမကြားရတော့ဘူး။သွားရလာရဖြစ်ဖြစ်တာပဲရှိတယ်။လူမျိုးကြီးရောမှာဆိုလို့ရှိရင်တော့အဲ့မှာရှိတဲ့ဒီလူစစ်ကြီးကအယူအဆတွေကိုပြစ်ပြင်းနေရတယ်။ကားတွေတော့လာတော့ပြစ်ပြင်းလာတော့ဘာမှမရှိပါဘူး။သွားလာတဲ့လူတွေကိုပြစ်ပြင်းနေရတာနည်းနည်းများတာပဲရှိရခင်ဗျာ။သွားလာရဖြစ်ပြေးတာပဲရှိပါလေ။မတော်ခိုင်းတာမျိုးလို့ပြစ်ပြေးတာမျိုးတော့မရှိပါဘူး
။တခြားတနိုင်းဒေတာကန်တဦးကလည်းအခုလိုပြောပါတယ်
။မမရတော့အဲ့မှာပြစ်ပြေးတာလို့နော်သူတို့လောချက်တွေလည်းနာလိုက်ပြီးမှအဲ့ဒီယူရပါမေးတာလို့ပြောလို့ရရှိ။နောက်သူမထားရနေနေတွေပါတမထားတာရှိတယ်။ဒီသမတာနေရာတွေနဲ့ဒီနေရာတွေပါပြီးအင်ချမ်းတွေတွားတဲ့နေရာတွေဖြစ်နေတော့ကျွန်တော်တွားလာရတော့မင်းစီစီမြို့မှာတွားရတာတောင်တူရရအဲ့လိုမျိုးဖြစ်နေအစားတော့ကတော့ဒီနေ့ရှာတာအစားကားကရှာတာအစားတော်တဲ့တောင်ထဲခံရရအခုကတော့အရင်ရှာလို့နေရတော့ဟိုလေးတက်သေးပါတော့
ตอนนี้ก็ได้ไว้ผิดไปแล้วพักการเมืองเนี่ยด้วยมาหรอมีจีน่าพักการลามาการีปุ่มมาแต่งตัวละนี่จังเนี่ยเนี่ยเป็นจัดวิหารเชนีกูสองจีนี่จังพักการดีด้านกันตัวก็เปลี่ยนไปเลยพักการดีด้านก็เลยแล้วแต่ไอ้ที่ว่าเนี่ยมีน้องก็มีพี่ก็คือเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ยเนี่ လဲတို့ဘာအဖြစ်နေသားတ
ော့ KIA တရင်စလေးကဒီလဆယ်ရည်နေ့ကစပြီးစစ်စင်ရေးတွေလှုပ်ဆောင်တော့မှာမို့တတိုင်းဒေသရှိရွှေမော်ပြင်းမော်တွေမှာဝင်ရောက်အလုပ်လုပ်ကင်နေသူတွေကိုအများဆုံးထွက်ခွာဖို့တတိပေးချက်ထုတ်ပြန်ထားပါတယ်ဒါကြောင့်ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပုံမပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်ကချင်ငင်းကြိုင်းအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြာကဖကန့်ဒေတာက KIA တိုင်ရင်6နဲ့တနိုင်းဒေတာက KIA တိုင်ရင်14ဌာနချုပ်စခန်းတွေကိုအစိုးရတပ်မတော်ကထိုးစစ်ဆင်ဖယ်ရှားခဲ့တဲ့နောက် KIA ကအခုလိုအစိုးရတပ်စခန်းတွေကိုပြန်လည်တိုက်ခိုက်လာတာလို့သုံးသပ်ပါတယ်။နောက်ပိုင်းမှာလည်းဒီဒေတာအတွင်းမှာတိုက်ပွဲတွေပုံမပြင်းထန်လာနိုင်တယ်လို့လည်းအခုလိုဆက်ပြောပါတယ်
။ဒီနေ့တုန်းကဂျွန်ဒီလလောက်မှာဖြစ်နေတယ်တဲ့။တိုင်ရင်6ဌာနချုပ်ကိုတော့တက်ကနေဒီတော့စစ်စီရေးလောက်ပြီးတော့မှတော့ရောက်စိတ်ပိုက်လိုက်ရလေတိုင်ရင်14လည်းပဲသူတို့ရှောင်ပေးလိုက်ရပြီဌာနချုပ်မရှိတဲ့ခါကျတော့နေရာကြိုကြာကြိုကြာသူတို့လည်းထွက်ပြီးတော့မှစစ်စီရေးပြန်လုပ်မယ်ဆိုတဲ့သဘောကျွန်တော်ဒီလိုပဲတုံ့တန်နေကြတယ်လေအဆက်မှာတော့တိုက်ပွဲဖြစ်ပြီဆိုတော့တစ်ဆက်ဆက်တော့အကြည့်နာမှာပဲသူတက်ကလည်းအကြည့်နာတဲ့ခါကျတော့အခုတက်ကလည်းပဲဒီအားတွေပြန်သူ့ချက်ပြီးမှသူတို့ရှင်းလင်းဖို့အတွက်သူမှတော့အတန်လေးလည်းကြံကြားနေရတဲ့ခါကျတော့တိုက်ပွဲတော့ပူပူကြီးကိုထက်ပူကြီးကျဲသွားနိုင်လိမ့်မယ်လေကျွန်တော်လည်းအဲ့လိုပဲတုံ့တက်ပြီးဆိုရမှုလည်းရှိတာပေါ့ဗျာ
တောက်ကြနေကဖြစ်ပေါ်တဲ့တိုက်ပွဲမှာအစိုးရတပ်မတော်ဘက်ကလေကြောင်းကနေပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းဒေသခံတွေကပြောဆိုပါတယ်ဖကန့်နဲ့တနိုင်းဒေသအတွင်းဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အစိုးရကတော့သတင်းထုတ်ပြန်တာမရှိပါဘူးလောလောဆယ်မှာစွန်ပရာပွန်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းစီးရီးတိမမှုတွေရှိနေကြောင်း KIA ဘက်ကပြောဆိုထားပါတယ်ဖေဖော်ဝါရီလ3ရက်ကတော့တမ်ဘရကိုစလေဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှတို့ဟာကျုံနိုင်ငံတာလီမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုနောက်ပိုင်းမှာလည်းတိုက်ပွဲတွေဟာပုံမူပြင်းထန်လာခဲ့ပါတယ
်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ကရင်ပြည်နယ်ဖားပွန်မြို့နယ်က KNU တပ်မဟာ9နေမြေအတွင်းတိုက်ပွဲဖြစ်နေတဲ့ဧရိယာထဲမှာအရေးပေါ်ကူညီထောက်ပံ့ပေးနေသူတဦးရွာအဝင်မှာစစ်တပ်ဘက်ကပြစ်ခတ်မှုကြောင့်တည်ဆုံခဲ့ပါတယ်။အဲဒီဒေသမှာ KNU နဲ့မြမတပ်မတော်တို့မက်လာကလေးကတိုက်ပွဲတွေပြင်းထန်နေခဲ့ပြီးအခုဆိုရင်ရွာသား2300ကျော်နေရပ်ဆုံးခွာပြီးစစ်ဘေးရှောင်နေကြပါတယ်။တနိုင်ငံလုံးအပြည့်ရသဘောတူစာချုပ် NCA ကိုသာမကလူခွင့်ရေးကိုပါချိုးဖောက်ခံနေရတာဖြစ်တဲ့အကြောင်းဖားပွန်ခရိုင်အရေးပေါ်ကူညီရေးအဖွဲ့ကပြောတယ်လို့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNP နဲ့ဖပုံခရိုင် KNU ရဲ့တပ်မ9နယ်မြေမှာမြမတပ်မတော်ကလမ်းတိုးချက်ဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့မလကစပြီး KNU နဲ့မြမတပ်မတော်ကြားနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်နေရဆောင်ကွာပြီးစစ်ဘေးရှောင်သူတွေ2300ကျော်ရှိခဲ့တယ်ဆိုပြီးဖပုံခရိုင်ရေးဘော်ကူညီထောက်ပံ့ရေးအဖွဲ့ကဆိုပါတယ်။ AB လ9ရက်နေ့မှာတော့အဲ့ဒီဒေသကလဲမှုပလောရွာသားတူလဲဖြစ်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတူလဲဖြစ်တဲ့အသက်42နှစ်အရွယ်စောအိုမူဟာမြန်မာစစ်တပ်ကပြစ်ခတ်ခဲ့လို့တေဆုံးသွားခဲ့ကြောင်းဖာပုံခရိုင်အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမန်ကပြောပါတယ
်အဲ့ဒီမှာဒီစိုက်ကယ်နဲ့သွားရင်းနဲ့ရှေ့ဆုံးမှသွားတော့အဲ့ဒီမှာအပြစ်ခံရှိတယ်ပေါ့နော်စိုက်ကယ်ကတော့၄ကြီး၅ကြီးလောက်ပါတာပေါ့နော်အဲ့ဒီမှာတစ်ချက်တည်းမှာပဲဒီတိကျခက်ကြတဲ့ဘက်ပါဆက်ဖြစ်သွားတဲ့သဘောရှိတာပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီချာကတော့လုံးအပြစ်ခံပြီးတော့ဒါဒီဆုံးသွားတယ်ဆိုတော့ဒီချာပါပေါ့နော်ဟုတ်ကဲ့သွားနေကြတာပဲခြေနေကြည့်ပြီးတော့မှတော့သွားလာကြတာပဲရှိတာပေါ့နော်အပြစ်လဲဆိုတော့ရွာထဲမှာတော့ဟိုဒီချာတော့ပြန်မနေကြသေးဘူးပေါ့နော်တော်တော်လေးပဲဝင်လိုက်ထွက်လိုက်နဲ့လိုအပ်တော့ပြန်ဆောက်ငါးထောင်လိုက်ပေါ့နော်ဝင်ထွက်တာလည်းတော့ရှိကြပါတယ်အများနဲ့အများတော့ဒီတော့ကျော်စောရတဲ့ဘောသူကတော့ကျွန်တော်တို့လူမှုအဖွဲ့ကြီးမှာဒီကုညီကလေးဖွဲ့တယ်မှာလဲဖွဲ့ဝင်ဒီလမ်းတူးရပြောရမှာဖြစ်တာပေါ့နော
်အခုလိုမျိုးရွာသားတွေလုံခြုံမှုမရှိတာဟာ KNU နဲ့မြန်မာအစိုးရတို့လက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလည်းချိုးဖောက်တာဖြစ်တယ်လို့လူခွေရေးချိုးဖောက်ခံရတာဖြစ်တာကြောင့်နိုင်ငံတော်ကတာဝန်ရှိသူတွေအနေနဲ့ကာကွယ်ဖြေရှင်းပေးဖို့အတွက်လည်းတောင်းဆိုထားတယ်လို့ဆိုပါတယ် ဒီဖြစ်စဉ်ပေါ်မှာအခြေခံပြီးတော့ဗောနော်ဒီနိုင်ငံတော်သမ္မတနဲ့တော်ဆန်းစုကြည်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်စုံလုံးဆိုင်ရာမှာတော့ဒါကိုကာကွယ်ဆောင်ရွက်ပေးနိုင်ဖို့အတွက်ကျွန်တော်တို့မိတ္တရက်ခံဒီပို့တဲ့ဘောလဲပါပါတယ်ဒီသို့သူဟာဌာနကရင်တိုင်းရင်းသားလူမျိုးတူဖြစ်ပြီးရေအားနဲ့တက်တော့စီမံခန့်ခွဲမှုတွေပါဝင်ဌာနတိုင်းရင်းသားတွေအခွင့်အရေးတွေနဲ့ဖားဖို့ခ
ံတင်ပြခဲ့တာပါရှင်။အခုတော့တချန်တေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။အဆိုတော်ခင်မောင်တိုးရဲ့ຫນွေဥကပြားဆိုတဲ့တေးတချင်ကိုရွေးချယ်ထားပါတယ်။နားဆင်ကြရအောင်ပါရှင်။မောင်တိုးရဲ့ຫນွေဥကပြားဆိုတဲ့တကြံတေးတချင်းကိုနားဆင်ကြကြရတာပါရှင်။ VOA American တန်ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေဆက်လက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ခုနှစ်ဧပြီလ9ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်တယ်လို့VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့စီးပွားရေးကန္တာ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့သူယုံကြည်ရာကန္တာမှနှာစင်ရမှာကတော
့ပညာရေးကလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့နောက်ပြီးတော့ဉာဏ်ရည်ဉာဏ်သွေးနဲ့အတူတူကောင်းမွန်တဲ့ဇီဝလက္ခဏာတွေကိုသင်ကြားပေးနိုင်ဖို့ဟာစစ်မှန်တဲ့ပညာရေးရဲ့ပန်းတိုင်ဖြစ်ပါတယ်လို့
ဖူးပရက်ပညာရှင်စင်နဲ့ဘားမောင်တက္ကသိုလ်မှနိုင်ငံရေးပညာရေးဘာသာရပ်နဲ့မဟာဘွဲ့သင်တန်းတက်နေသူမတ်သစင်ငင်းကျော်ရဲ့ယုံကြည်ရာကိုနားဆင်ကြအောင်ဖြစ်ပါတယ်။အဲဒီနောက်တက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါ။အမေရိကန်စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံကိုထင်သလောက်ဝင်မလာသေးတာပါကြမှာလေ။ရခိုင်ပြည်နယ်အကြက်တဲကရောတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအပေါ်ဘလောက်ထိရိုက်ခတ်မှုရှိပါသလဲ။ပြည်ပရင်းနှီးမြှုပ်နှံသူတွေရဲ့စိတ်ချယုံကြည်မှုရအောင်လုပ်တာမှာဘလို့အားနည်းချက်ရှိနေပါသလဲ။ IMF ကတိုက်တွန်းထားသလိုပြုပြင်ပြောင်းလဲရေးဒုတိယလှိုင်းကိုဖော်ဆောင်မှုမြန်မာနိုင်ငံရဲ့အခြေအနေအဆင်သင့်ဖြစ်နေပါပြီလားဆိုတာတွေကိုစီးပွားရေးပညာရှင်ဦးလှမောင်နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါရရှင်။
မန္တလေးနဲ့ကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်သလောက်ပေါ့ဖြစ်တဲ့လောက်ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ဂျန်တဲ့ဥပဒေတွေလှုံ့ထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အအုံရက်စင်းပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောမူတည်နေတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ဗျာ။တော့သူကစိုးထားတယ်ကမ္ဘာကြီးကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပြလိုက်ယူမှုလုံးဝမလုပ်ရဘူး။အရေးယူမယ်။နှစ်အချက်ကမ္ဘာကြီးကိုဝင်လာလို့ရှိရင်အဲ့ဒီဘဘုတ်ပဲတော့တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်။တော့ပြောကြလို့ဆိုရင် company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့။အစဉ်စဉ်American standard selection လာရင်လုံးလေလို့ပါ
။
ဥပမာပြောကြလို့ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေပေါ့ဗျာ။အခုကနိုင်ငံခြားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီ။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေဆိုတာနော်။ဘယ်လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့နည်းနည်းရှုပ်ထွေးနေပြီတဲ့ပေါ့။ဟု
တ်ကဲ့။
အဲတော့ American company ကြီးတွေဝင်ဖို့ဆိုတာ company ကြီးအသိကြီးတယ်လေ။ဟု
တ်ကဲ့
။ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တစ်ခါတည်းကိုတုတ်တက်သွားမှာ
။ဟုတ်ကဲ့
။အဲဝင်ဖို့နည်းနည်းလေးတောက်ကြည့်ရလေတဲ့သဘောကြီးရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟလာလားလားကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟလာဘာတွေလှုပ်တင်နေဘာတွေလှုပ်ရမယ်လို့ပြောထားတဲ့တပြိုင်နက်တည်းမှာပဲတိုင်းပြည်စီးပွားရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတဲ့ပို့ပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောထားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စဒီနိုင်ငံခြားယဉ်ကျေးမြုံနယ်မှုဇီနီမြုံနယ်သူတွေရဲ့စိုးရိမ်မှုကိုပို့ပြီးတော့ကြီးထွားစေတယ်။ဥပမာဇီနီမြုံနယ်သူတွေစိုးရိမ်ဟိုစိုးရိမ်စိတ်တွေညော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောဒိုင်းပြည်စီးပွားတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိအရေးပါတဲ့အခြေအနေများရှိနေပါလဲခင်ဗျာ
။ဒိုင်းပြည်တပီမှာစီးပွားရေးလာလုပ်ကြတဲ့လူတွေကဒိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျာ။နော်အဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအခင်းကပုံရိပ်ကြီးကတော်တော်ကျသွားတယ်နော်ကျွန်တော်တို့ကြည့်တော့ဗျာနိုင်ငံခြားဟိုမီဒီယာတွေကနေပေါ်ပြထားတာဟာဒါတဲ့နိုင်ငံကြီးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်။ဟာလေဟာဒါတဲ့ဟိုကြိတ်ကြိတ်တိုးပေါ့။ဟာလေဟိုမြစ်တွေမြေတွေတွေရောကုန်းမော်ရောပြေးနေကြတာတွေသွားနေကြတာတွေပြတယ်။ဟောအဲ့ဒါတွေကြီးပဲပြနေတယ်။သူတို့နောက်ကဘာတွေလိုက်လို့လဲ။ဘာဖြစ်တာလဲ။ဆိုတော့အခေမှန်ကိုဒီမီဒီယာတွေက
ဖော်မထုတ်နိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်ချက်မေးပြစီစရာနည်းနည်းချက်မေးပြစီမီဒီယာတွေကမဖော်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါလို့ဆရာရေညီမဆိုးကတခုလုံးနေနေကရောဒီဘိုင်းမှာရင်းနှီးမြှုပ်နှံသူတွေယုံကြည်စိတ်ချလာအောင်ဟုတ်လားသူတို့ရင်းနှီးမြှုပ်နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနည်းတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနည်းတယ်ပဲပြောမှာပေါ့။နိုင်ငံကဘယ်လိုလုပ်နေလဲဆိုတာသူတို့ရှင်းနိုင်တဲ့အခြေအနေမရှိဘူး။ဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအေဒါဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်။နော်။အဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လာစီးလာတွေကလည်းရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိနေတော့ နိုင်ငံခြားကကြည့်တဲ့အခါမှာလည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုအပြင်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အကြံသားတွေတောင်သိနေတဲ့အားတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာပြင်ပြနိုင်တော့လောက်ကြပါလားဆိုတ
ော့ဘဝမျိုးလေးပြောချင်တာ IMS ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ထဲမှာကသူကဟိုလှုပ်ဆရာရှိတဲ့ထဲမှာပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့ထဲမှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာပြောင်းမြောက်ပြင်ပြောင်းလေးအစီအစဉ်ကိုအကောင့်ထဲပေါ်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြင်ပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလှုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြင်ပြောင်းလေးကိုဒုတိယလှိုင်းအထိလှုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမြဲတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးကတိတ်ပြီးနားမလည်ကြဘူးလို့တော့ကျွန်တော်ခင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးเนาะပြီးတော့ reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတေယုတ်ပြည်ကဒီပြည်မှာဟာကောင်းဆောင်ဒီရှောက်ခင်ဥဆောင်ပြီး reform လုပ်တဲ့တဲ့အခါမှာသူတို့ရဲ့ကျွေးကြော်တာက great leap to outward thing great leap to modernization လို့ဆုံးတယ် great leap ဆိုတဲ့စကားလုံးကိုဆုံးတယ်เนาะကြီးစွာခုန်ထွက်အဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်တဲ့အလှဉာဏ်တိုးနေပါတယ်တဲ့တော်တော်ကြီးရတာเนาะဟုတ်ကြအောင်ဆန်းလုပ်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအနှမ်းနှိုင်းရင်တဲ့တုတ်တူက450လမ်းနှမ်းနိုင်မှနောက်70နှစ်အနှစ်80ကျရင်တော်ကကြမယ်လို့လုပ်ခဲ့တဲ့80တနှစ်ကဟာကိုပြည်ပြည်ပြည်ရတယ်နော်အဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ဖို့လုပ်ရအောင်ပဲ
ဟုတ်ကဲ့ဆရာဆိုတော့ကအခုကဆိုးအဖွဲ့မှာလည်းအကြီးကဲကအစအပြောင်းလဲတွေရှိထားပြီးပြီဆိုတော့ဘယ်အဆင့်ကနေစလုပ်တင်တယ်လို့ယူဆပါတယ်ခင်ဗျာ
မဟာဗျူဟာဆိုတာเนาะဘူဝါဒနဲ့စတာပါเนาะဥပမာဒီ NLD ကရွေးကောက်ပွဲတက်မယ်ဆိုကြတဲ့စီးပွားရေးဘူဝါဒ6ချက်ဆိုပြီးတင်ပြခဲ့တယ်နောက်တော့တခါတက်လာပြီးတော့အနည်းနည်းတော့အကြာမှာစီးပွားရေးဘူဝါဒ7ချက်ပေါ်ပြထားတယ်ပေါ့ဗျာအဲ့ဒါတွေကလူတိုင်းပြောရတယ်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာเนาะအဲ့ရောအသေးစိတ်လိုအပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကအချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝန်ကြီးအစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်။အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပြင်လင်းမြင်တအောင်မဖော်ထုတ်လို့လူတွေမသိဘူးဖြစ်နေတာ။အဲ့ဒါကိုပြင်လင်းမြင်တအောင်ဖော်ထုတ်ပြီးတော့ဥပမာအရေးသမားကြီးတောင်မှတလားတစ်ချိန်ပြည်သူကိုပြောခဲ့တာပဲ။ခုလည်းသမားအစ်စ်အဲ့ဒါတကယ်တော့ပြောရင်းနဲ့ဒါမျိုးတွေတော့ပွင့်လင်းနေတာအောင်ပေါ်ထုတ်ပြလို့ရိုးရီးလို့ကျွန်တော်အဲ့ဒါကိုပြောချင်တာ
ပါကိုကြွကြသိန်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာနောက်တစ်ကြိမ်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်ခက်ကြီးကြီး၄တောင်နေကာမျက်မှန်မျိုးဘတ်ဂျူရဲ့ headset ကိုမျက်စိရှိမှာတက်လိုက်တာနဲ့ computer နဲ့ဖန်တီးထားတဲ့ virtual reality VR နည်းပညာဟာပြီးခဲ့တဲ့2019ခုနှစ်အတွင်းမျှော်မှန်းထားသလောက်ရေပန်းမစားခဲ့ပါဘူး။ဒါပေမဲ့ဒီနည်းပညာကိုအခြေခံပြီး Hollywood ရုပ်ရှင်ဇာတ်ကားကြီးရိုက်ကူးခဲ့တာရဲ့ VR headset ကိုမျိုးစုံနဲ့တွဲသုံးနိုင်မဲ့တီးတန့် Firefox reality browser ကို Mozilla ကထုတ်တော်မှာရဲ့ကြောင့် VR နည်းပညာဆိုင်ရာဖန်တီးထုတ်လုပ်သူတွေအတွက်အားတက်စရာဖြစ်နေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
တွေ့အပြင်ကဘာရဲ့ကွန်ပျူတာနဲ့ဖန်တီးထားတဲ့ virtual ကဘာရဲ့နှစ်ခုပေါင်းကူးပေးတဲ့ virtual reality နည်းပညာဖန်တီးသူတွေအတွက် Hollywood ကျော် moderator ဒီ Steven Spielberg ရဲ့ Ready Player One ရုပ်ရှင်ကြောင့်ပို့ပြီးတော့အားတက်စရာဖြစ်နေတယ်တဲ့ကိုသားညုံကြီး
မြန်မာပြည်သူတွေကြားမှာအဝင်းလို့သိကြတဲ့ဂျပန်ကမြန်မာမင်းသားမိုရီဆာကီဝင်းပါတဲ့ရွေးရှင်သစ်မဟုတ်လားမဆင်မြမွေ virtual ဖန်တီးကဘာထဲမှာဖြစ်တဲ့ဇလန်းဆင်ထားပြီးတော့တရုတ်ဆောင်တွေကလည်းကွန်ပျူတာကဘာထဲကဖန်တီးဆက်ကောင် inventory အဖြစ်တရုတ်ဆောင်ထားကြတာလေအခုနိုင်ငံတကာမှာတော်တော်အောင်မြင်နေတဲ့ရုပ်ရှင်ပဲဗျအ
ဲ့ရုပ်ရှင်က2045ခုနှစ်မှာဖြစ်နေတဲ့အဖြစ်လိုမျိုးဇလန်းဆင်ထားတာပါခစ်လွန်ခစ်ရှိပြေရုပ်ရှင်ပေါ့အပြင်ကမ္ဘာမှာစိတ်ပြက်စရာအခြေအနေကြုံနေရတဲ့ဇက်ကောင်တွေကဒီစိတ်ထွက်ပေါက်အဖြစ်နဲ့ virtual reality headset တွေတက်လိုက်တာနဲ့သူတို့ဖြစ်စေခြင်းနဲ့စိတ်ကူးရဲ့ virtual ကဘာကြီးတွေကိုရောက်သွားတဲ့အကြောင်းမှာ2045ခုနှစ်မှာဖြစ်မှာကိုစိတ်ကူးရဲ့ရုပ်ရှင်ရိုက်ထားပေမဲ့အခု2018ခုနှစ်မှာဒီရုပ်ရှင်တွေက virtual reality နည်းပညာတွေ headset တွေကရှိနေပြီလေရုပ်ရှင်ဇာတ်ဝင်ခန်းတွေရိုက်ကြတဲ့ကလည်းတရုတ်ဆောင်တွေကို virtual ကဘာတွေရောက်သွားတယ်လို့ဖြစ်အောင်လို့နည်းပညာတွေနဲ့ပြင်ဆင်ရိုက်ခဲ့တာလို့ director ဂျီ Spielberg ကရှင်းပြပါတယ
် When the actors were performing the roles of their avatarsthere was nothing to connect with except each other there were no sets there were
တရုတ်ဆောင်တွေအာဗတာတွေလိုတရုတ်ဆောင်ကြတဲ့အချိန်မှာသူတို့ကိုယ်မှာဘာမှတက်ထားတာချိတ်ဆက်ထားတာမရှိပါဘူးရိုက်ကွင်းဆက်တင်တွေလည်းဘာမှပြင်ဆင်မထားပါဘူးဒါပေမဲ့သူတို့အနေနဲ့ရုပ်ရှင်တွေကဇလန်းဆင်ထားတဲ့ virtual ကဘာကြီးထဲမှာတယောက်နဲ့တယောက်အပြန်အလှန်ပြောဆိုတရုတ်ဆောင်ကြရတာပါအဲ့ဒီလိုဖြစ်အောင်ဆက်တင်အားလုံးကိုနည်းပညာသုံးပြီး virtual reality ဖန်တီးကဘာထဲမှာပဲပြင်ဆင်ထားခဲ့ပါတယ်ရုပ်ရှင်ဇာတ်လမ်းထဲမှာပါတဲ့တရုတ်ဆောင်အားလုံးက VR headset တွေတက်လိုက်တာနဲ့ချက်ချင်းကိုပြင်ဆင်ထားတဲ့ရိုက်ကွင်းဆက်တင်တွေကိုရောက်သွားသလိုဖြစ်သွားစေပါတယ် headset ပြန်ချုပ်လိုက်ပြီးဆိုရင်သူတို့ခုနကမြင်နေရတဲ့အပြင်အစင်တွေတကယ်အပြင်မှာဘာမှမရှိတော့ပါဘူးပြန်တက်လိုက်ရင်ဇာတ်ဝင်ခန်းနဲ့ဆိုင်တဲ့နေရာရစီချက်ချင်းပြန်ရောက်သွားသလိုအမြင်အာရုံခံစားရပြီးတရုတ်ဆောင်ကြရတာပါ
တကယ်တော့ virtual reality နည်းပညာကစပေါ်လာတဲ့အချိန်မှာခုထက်ပိုပြီးတော့အောင်မြင်လိမ့်မယ်လို့မျှော်လင့်ထားခဲ့ပေမဲ့တကယ်တမ်းထင်လောက်မအောင်မြင်ခဲ့ပါဘူးအဓိကကတော့ VR software တွေတိတ်ကျကျပြပြန်ထွက်မလာပါဘူး headset တွေကလည်းထင်လောက်မရောရပါဘူးဈေးကြီးတာကလည်းတစ်ချက်ပါပါတယ
် Now လေးတန်းပုံအကြီးစားနေကမျက်မှန်ကြီးလိုတက်ရတဲ့ VR headset တွေကလည်းဒီနည်းပညာကိုတော်ရုံစိတ်မဝင်စားတဲ့သူဆိုရင်မဝင်စင်ကြဘူးလေအဲဒါကြောင့်ပြီးခဲ့တဲ့နှစ်တုန်းကမှန်းထားသလောက်မအောင်မြင်ခဲ့ဘူးလို့နိုင်ငံတကာမှအချက်အလက်ပိုင်းဆိုင်ရာသုတေသနလုပ်နေတဲ့ ITC လုပ်ငန်းကgame ဆိုင်ရာကျွမ်းကျင်သူ Louis Watt ကအခုလိုသုံးသပ်ပြပါတယ
် I would say 2017 generally disappointed you know based on expectations before that I think the expectations were set unrealistically high
ဒီကောင်ဆက်ကတော့မတိုင်ခင်ကမျောလင်းချက်တွေတိတ်များခဲ့ပြီမဲ့မျောလင်းတဲ့အတိုင်းဖြစ်မလာတော့စိတ်ပျက်ခဲ့ရတယ်နေ့လို့ကျွန်တော်ကတော့ပြောချင်ပါတယ်မဖြစ်နိုင်လောက်တဲ့အထိကိုမျောလင်းချက်မြင်မာခဲ့ကြတာပါအဲဒါကြောင့်2019ခုနှစ်ကလက်တွေ့အခြေအနေကိုလက်ခံခဲ့ရတယ်နေ့လို့ပြောနိုင်ပါတယ်2016ခုနှစ်နဲ့နိုင်ရှင်ရင်တော့တိတိသာသာဒုတက်ခဲ့တာတွေတွေ့ရပါတယ်။ဒါပေမဲ့လူတော်တော်များများမျှော်လင့်ခဲ့သလောက် VR headset တွေနည်းနည်းဆန်းဆန်းထွက်မလာခဲ့သလိုတိတ်လည်းရောင်းမသွက်ခဲ့ပါဘူး
။တချို့ကလည်း Pokemon Go game နဲ့အောင်မြင်ခဲ့တဲ့ augmented reality နည်းပညာကရေရှည်မှဒီ virtual reality နည်းပညာထက်ကိုအောင်မြင်လိမ့်မယ်လို့သုံးသပ်နေကြတာပါ။အဲဒါကြောင့် Steven Spielberg ရဲ့ဒီ Ready Player One ရုပ်ရှင်ထွက်လာတော့ virtual reality နည်းပညာဖန်တီးသူတွေအတွက်အများကြီးအားတက်စရာဖြစ်ခဲ့တာပါ။
virtual reality ကဂိမ်းကစားသူတွေကိုအဓိကပြင်မှတ်ထားထွင်းနေတာဆိုပေမဲ့နောက်ပိုင်းမှာတခြားနယ်ပယ်တွေမှာလည်းအများကြီးသုံးလာကြပါတယ်။ဥပမာဆေးပညာပိုင်းအတွက်သုံးကြတယ်။ကမ္ဘာတစ်ဖက်ချမ်းမှာဖြစ်နေတာကိုနောက်တစ်ဖက်မှာရှိနေသူတွေကိုတွေ့မြင်နေအောင်ဒီနည်းပညာနဲ့လုပ်ပေးလာကြတယ်။ဘုံနံခံထားလို့ပျက်စီးနေတဲ့ဆီးရီးယားမြို့တွေကိုကိုယ်တိုင်သွားစရာမလိုဘဲနဲ့ VR headset တက်လိုက်တာနဲ့ရောက်သွားသလိုဖြစ်အောင်လို့အမြင်အကြားအာရုံနဲ့ပို့ပေးနိုင်တယ်။ပြောရရင်တော့လလန့်မမီနိုင်တဲ့နေရာတွေတာမန်သိနိုင်ဖို့ခက်တဲ့ကိစ္စတွေကိုကိုယ့်ရဲ့မျက်စိရှိမှတွေ့နိုင်မြင်နိုင်အောင်လို့ virtual reality နည်းပညာကလုပ်ပေးနိုင်ပါတယ
်။ရှေ့ပြေးအမြင်ရှိသူတွေကလည်းဒီနည်းပညာအသုံးချပြီးတော့စီးပွားရှာလာကြတာတွေလည်းမနည်းဘူးရှင်။လောလောလတ်လတ်ပဲဒီပြင်သစ်နိုင်ငံကကမ္ဘာလှည့်ခီးသွားကုန်ပြီတခုကပါရီမြို့ကြီးကိုအပေါ်စီးကနေတွေ့ရအောင်လို့ virtual reality နည်းပညာနဲ့လုပ်ထားပြီ။ခီးသွားဧည့်သည်တွေအနေနဲ့မြို့တွေကအထင်ကြီးနေရာတွေတွေ့ရဖို့အတွက်တမျိုးလုံးလျှောက်သွားကြည့်စရာမလိုဘူး။VR headset ကိုတက်လိုက်တာနဲ့အားလုံးကိုကိုမျက်စိရှိမှမြင်ရလိမ့်မယ်လို့ Flyview Company တည်ထောင်သူအာနိုဟူဝါကပြောပါတယ
်။ En fait, Flyview c'est une expérience de survol de Paris en réalité virtuelle.
ပါရီမြို့ပေါ်ကနေပြန်တန်းပြီးမြို့ရဲကအထင်ကြီးအဆောက်အဦတွေကိုအပေါ်စီးကနေ360ဒီဂရီမြင်ရတဲ့အတွေ့အကြုံမျိုးရအောင် Flyview ကိုလုပ်ထားတာပါ
။ကဘာလက်ခီးသွားရည်အနေနဲ့မိုးပေါ်မှာပြန်နေပြီးတော့တမျိုးလုံးကိုရှောက်ကြည့်နေတယ်လို့မြင်ရဖို့သူတို့ရဲ့ company က drone ယာဉ်တွေသုံးပြီးတော့မြို့အထင်ကြီးနေရာတွေကိုဗီဒီယိုတွေလိုက်ရိုက်ပါတယ်။အဲ့ဒီဗီဒီယိုတွေကို virtual reality နည်းပညာသုံးပြီးတော့ဧည့်သည်တွေမျက်စိရှိရောက်အောင်လုပ်ပေးထားတာတဲ့မဆွေမမွေ
scène, ce n'est pas une reconstitution 3D. On a eu les autorisations, toutes les autorisations pour le survol.
3D, tombe même mieux le tarama hobao. Par une nouvelle bien d'un jubi, waiting long yen de tout caméra une jai taraba. Drone de kuma, caméra conalon tatare de, don't want to say degree, but bons on honey, miao, jaikunemai.
Together, bigger than Nema, virtual reality nibinaga, ten la mao minge busubime, bowman to ten yellow pure in mamao tenevia. Firefox browser would twin hare, Mozilla ga, Firefox reality sure, tidan web browser to cook tolaro melu, lolo lape, china tare molavia.
Augmented reality ne virtual reality, nibina, nemu adwe, tidan, don't I may, browser delu pure tarele. Lolose Maro, VR headset re trained a gomniria, through headset re net dread don't nine boat web browser re trained our shivare. Tame aku, the Firefox reality browser garo, be headset amusane web pipi don't nine mere.
Gomatina, Mamina Nagu, Susan Jinjare Kitima, Alumu Susan Nibo, Toku Yare, virtual reality Nibinagaro, Tuni 200, Totani Omawe, Masimamo.
Ready Player One Yoshin Lumu, Tinibinaya Swanrego, Lure Bobu at the Boba Lajame. Lu Amya, Lunre, Don I met Firefox Reality Browser Lumio, Nidina Tau Gure Bumia Lame, Len Lambi Lame Suino, Virtual Reality Nidinago, Don Pure to Repopiro Miala Mapi Parishin.
Masumyamon season disappeared in the blog are with Yosemia season to Parish. A good Marita Najo season disappeared in the Tatayan Drain Wagule Nasin Jayama, Kavatalanga, Nubina, Agaza, Sapi, Yinjimu, Satapin, Nebe, Diriga, Tinsha, Georgia, Ludi Nadri, Jow, the bad drain to Rigo, Susie, disappeared in Abasha.
Red Velvet's Red Keyboard, Kamali, Guitar Pune, Danguria and Nemeti, Nubina Shintoro Mimia, Tobi Dawai. Kim Yon John at the time, Nagoria Titan Yashi Girile, Tipogo de Yabro Tishu Kevai.
I'm James Halliday. Before I died, I created an Easter egg. The first person to find the egg hidden inside the oasis will inherit $500 billion.
American Biazuma, now some young in a Yoshin Karimaro, Japan Mani, and Yama, and Nudali, the Upsipiro, a willow led Lutinare, Mori Saki, when Powin built the Yosan Hari, Yoshin Kaga, Nemetin Yama, Shibari. Hollywood director Steven Spielberg, Ready Player One, Yoshin Kaga, American Biazu, Yoshin Yoma, Leon Zoma, Sajin, Piala Latin, Patama, Lea Dumago, Tolan Hazet Donazo, Winnebari. Indiana Jones and the Kingdom of the Crystal Skull, Yoshin Abama, Director Spielberg, Yoshin Lee, Jika, Wingwe Yazo Yagira Spy. A cool Yoshin Gaga, Sayes, their honest client, Luzan Yari, which would be a good time to be your Tanguya, she said, Jilo Nidriga, Lum Yazama, Kisari, Ninjimu Sizamu, Dreamai. နိုင်ငံတကာမှာဆိုရင်လည်းဒီရုပ်ရှင်ကခန့်မှန်းထားတာတဲ့ငွေပိုဝင်နေပြီးတော့နိုင်ငံပေါင်း62နိုင်ငံကနေဒေါ်လာတန်128တန်ဝင်တော့ပါပြုံးနိုင်ငံတစ်ခုတည်းကနေဒေါ်လာ62တန်မျိုးပါဝင်တဲ့အတွက် Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကလည်းကိုယ်တိုင်ရုပ်ရှင်ကားတွေထဲမှာဒီရုပ်နိုင်ငံမှာတင်တင်ရင်သူအားပေးမှုအများဆုံးရတဲ့ကားလည်းဖြစ်ပါလေတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own yacht. Take it on the side and brown red.မဤတနာကြောစီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ဖူးဘရိုက်ပညာသင်ဆုနဲ့ဘာမောင်တက္ကသိုလ် SIT School မှာနိုင်ငံတကာပညာရေးဘာသာရပ်နဲ့မဟာဘွဲ့သင်တန်းတက်နေတဲ့မတ်သစင်ငိမ့်ကျော်ရဲ့ယုံကြည်ရကိုနားဆင်ကြရမှာပါ။မတ်မိုးဖြူကတင်ဆက်ထားပါရရှင်။
ရှင်ယုံကြည်ရဆိုတဲ့ကဏ္ဍမှာမျှဝေပေးချင်တာကတော့ပညာရေးနဲ့ပတ်သက်တဲ့ကျမရဲ့ယုံကြည်မှုဖြစ်ပါတယ်။ပညာရေးကလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားပေးတဲ့နောက်ပြီးတော့ဉာဏ်ရည်ဉာဏ်သွေးနဲ့အတူတူကောင်းမွန်တဲ့ဇီဝလက္ခဏာတွေကိုသင်ကြားပေးနိုင်ဖို့ဟာစစ်မှန်တဲ့ပညာရေးရဲ့ပန်းနိုင်ဖြစ်ပါတယ်လို့ကျမကယုံကြည်ပါတယ်။နောက်စာသင်ကျောင်းတွေရဲ့ရည်ရွယ်ချက်ကလည်းပဲလူငယ်မျိုးဆက်တွေတို့တွေးခေါ်နိုင်ဖို့ဆူဆန်းလေးလာနိုင်ဖို့တွေးကြုံတွေရှာဖွေဖို့နဲ့သူတို့ကိုယ်သူတို့ယုံကြည်ပြီးတော့သူတို့ရဲ့လောက်ခိုင်နိုင်စွမ်းတွေကိုမြင့်တင်ပေးနိုင်တဲ့နေရာတစ်ခုဖြစ်ဖို့ပါဒါမှပဲသူတို့ရဲ့နှံ့ဆက်စွာချင်းချင်းတွေးခေါ်နိုင်တဲ့စွမ်းရည်တွေပုံမှန်ကောင်းမွန်လာပြီးတော့ဖွံ့ဖြိုးတိုးတက်တဲ့ပုံမှန်ကောင်းမွန်တဲ့မြန်မာနိုင်ငံတည်ဆောက်ရမှာအကူအညီပေးနိုင်မှာဖြစ်ပါတယ်နောက်ပြီးတော့စာသင်ကျောင်းတွေရဲ့သင်ယူနဲ့သင်ကြားမှုပုံစံဟာတွေးခေါ်မှုကိုအားပေးပြီးတော့မိမိရဲ့ယုံကြည်မှုကိုလေးစားသလိုမျိုးပဲနေရာတိုင်းမှာမတူညီတဲ့အမြင်တွေနဲ့ယုံကြည်မှုတွေရှိရဆိုတာကိုလေးစားလက်ခံလာနိုင်ဖို့စီကံရှိဖို့စသဖြင့်လူပတ်ဝန်းကျင်အတွက်အရေးကြီးတဲ့ခြေရအုပ်မြစ်တွေကိုချပေးလိုက်နိုင်ဖို့အင်မတန်အရေးကြီးရလို့ကျွန်မကယူဆပါတယ်ကျောင်းသင်ကန်စာတွေရလဲပဲအသိပညာကိုဆရာကနေပြီးတော့တပည့်ကိုမိတူကူးပေးလိုက်ဖို့သက်သက်မဟုတ်ပဲနဲ့ဒီလူငယ်ရင်းရဲ့မတူညီတဲ့အတွေးခေါ်တွေအမြင်တွေကိုလက်ခံပြီးတော့သင်ယူတက်မြောက်ဖို့စဉ်းစားတွေးခေါ်နိုင်စွမ်းကိုအားပေးဖို့လိုအပ်ပါတယ်။ဒါဟာနောက်အနာဂတ်မှာယနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြေညာတွေကိုရှင်းချပေးနိုင်ဖို့အကူအညီတရားဖြစ်လိမ့်မယ်လို့ကျွန်မထင်ပါတယ်။ပညာရေးလို့ဆိုလိုက်တာနဲ့တန်းတူအခွင့်အရေးရဖို့လည်းသိအရေးကြီးပါတယ်။နေရာဒေသမျိုးတွေတိုင်းသားလူမျိုးမျိုးဆေးရချမ်းသာမျိုးတွေအရေးသွေးတူညီတဲ့ပညာရေးနဲ့အလုပ်ကိုင်ခွင့်လန်းရကြဖို့အရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကတော့တိုင်းရင်းသားဘာသာစကားနဲ့စာပေရင်းချင်းမှုတွေကိုထိမ့်သိမ့်ဖို့လိုအပ်ပါတယ်။စာသင်ကျောင်းတွေရဲ့သင်ကြားမှုဘာသာစကားဟာမြန်မာဘာသာစကားဖြစ်မယ်ဆိုရင်တော့မိခင်ဘာသာစကားနဲ့တိုင်းသားယဉ်ကျေးမှုကိုလေ့လာသင်ယူခွင့်ရဖို့သင်ယူမှာထည့်ဆွဲဖို့လိုအပ်တယ်လို့ကျွန်မပြောချင်ပါတယ်။ပညာရေးစင်တာမြန်မာမှုနဲ့နိုင်ငံတစ်ခုရဲ့ဖွံ့ဖြိုးတိုးတက်မှုဟာလည်းတိုင်းရဲ့အချိုးကျရဲ့လို့ကျွန်မအယုံကြည်ပါတယ်။ပညာရေးမဖွံ့ဖြိုးမတိုးတက်တာကြောင့်မလို့နိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုနှောင့်နှေးရတယ်။ဒါကြောင့်မလို့စီးပွားရေးလူမှုရေးအဆရှိရတွေလည်းနှိမ့်ကြရပါတယ်။အစိုးရကတော့အင်တန်တပိုးရှိတဲ့လူသားရဲ့မြစ်တွေဆုံးရှုံးရတာပါနိုင်ငံတစ်ခုတည်ဆောက်တဲ့နေရာမှာလူသားစွမ်းအားရဲ့မြစ်ဟာလည်းပဲတံပိုးရမ်းကြီးတဲ့ရဲ့မြစ်တစ်မျိုးပါဒါကြောင့်မလို့ညီကုန်းချုံအနေနဲ့ကျွန်မပြောချင်တာတော့ပညာရေးသင်ယူနဲ့ဆန်လုံးအဆင့်မြင့်ဖို့ပညာရေးအခွင့်အလမ်းဒီဒေသမျိုးလူမျိုးမျိုးတန်းတူညီမျှစွာရရှိဖို့ဟာ
အင်မတန်အရေးကြီးတဲ့အရာတစ်ခုဖြစ်တယ်လို့ကျွန်မယုံကြည်ပါတယ်လို့ပြောရင်းနဲ့ပဲကျွန်မညီကောင်ချုပ်ချပါတယ်ဆောင်းလို့ကျွန်မကြည့်ပြီးတမိုင်းရှစ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်ပြနေတဲ့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ရှင်အခုတော့အင်္ဂါညတိုက်ရိုက်လေးလိုက်မှဆွေးဘယ်အကြောင်းအရာကိုဆွေးနွေးကြမလဲဆိုတာပြောပြရင်ဖိတ်ခေါ်ပါရစေရှင်
ရောရှိပါစေ။ဒီမနက်ကမှ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်တုံ့ပြန်တာတွေအမုန်းပွားတုံ့ပြန်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှဆွေးနွေးခဲ့တဲ့နောက်အရက်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လူလက်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြင်ကြမယ့်သတင်းရှင်တွေကိုကြိုတင်ပါရစေခင
်ဗျာ။လာမယ့်အင်္ဂါညတိုက်ရိုက်လေးလမ်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေအခုလက်ရှိအတန်းလွှင့်ပေးနေတဲ့အစီအစဉ်အစားဆုံးကိုအတန်းလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ25 kHz 9335နဲ့လှိုင်းဒိုမီတာ32 kHz 11803အပြင်ပထမနာရီဝက်မှာလှိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးဖမ်းယူနာဆင်နိုင်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။အခုတနင်္လာနေ့မနက်ခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင
်စီးရီးယားပေါ်စီးရီးယားရေးယူဖို့ဆိုတဲ့ကိစ္စကိုအမေရိကန်တို့ပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအစဉ်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခတ်မှုလို့ပြောဆိုခဲ့ပြီးဒီအတွက်တံပိုးကြီးကြီးပေးဆက်ရမယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကကိုရီးယားကျွန်းဆယ်နျူကလ িয়ার ကိရှင်ရေးဆွေးနွေးလို့တဲ့ဆိုတာကိုအမေရိကန်ဘက်ကအတည်ပြုတဲ့အကြောင်းအမေရိကန်ဆွေးရတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကထိပ်သီးတွေ့ဆုံဖို့မြောက်ကိုရီးယားဘက်ကကမ်းလှမ်းခဲ့ပြီးတဲ့နောက်ကင်ဂျုံအွန်းအနေနဲ့သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံလို့နေတယ်ဆိုတာကိုပထမဆုံးလက်ဆုပ်လက်ကမ်းပြသနိုင်တဲ့လက္ခဏာလေးဖြစ်ပါတယ်တရုတ်ကားတွေတင်သွင်းမှုအပေါ်အမေရိကန်ကအခွန်တက်တက်သားသားကောက်ယူနေချိန်မှာအမေရိကန်ကားတွေတင်ပို့လာမှာတော့အခွန်အောက်ကြီးမြင့်လာတာကြောင့်အထိနာရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးတရုတ်နဲ့အထိပ္ပယ်မဲ့မိုက်မဲတဲ့ကုန်သွယ်ရေးဖြစ်တယ်လို့ဒီကနေ့တနင်္လာနေ့မှာရှုတ်ချပြောဆိုလိုက်ပါတယ်တရုတ်ကနေအမေရိကန်ကိုကားတစ်စင်းသွင်းရင်1.5 ဂိုင်နှုန်းမဲ့အခွန်ဆောင်ရတဲ့အချိန်မှာအမေရိကန်ကတရုတ်ကိုကားတစ်စင်းပို့ရင်တော့25 ဂိုင်နှုန်းအခွန်ဆောင်ရတယ်လို့လည်းသမ္မတက Twitter မှာရေးသားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာနောက်သမရဟောင်းတုပ်ဖြစ်တဲ့လီမြောင်ဘတ်ကိုလက်စားမှုနဲ့ငွေချေးအလွဲသုံးစားမှုတွေနဲ့ထပ်ပြီးတော့တရားစွဲဆိုလိုက်ပါတယ်
။ပြည်ပြည်လ9ရက်တနင်္လာနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Border Sonia ဖြစ်ပါလိမ့်ရှင်။VOA American တန်ရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.